အီရန်နိုင်ငံမိုးဆူးမြို့အပြင်ဘက်မှာတနပ်ပြစ်တန်နေအမြောက်နဲ့ပြစ်ထပြစ်တဲ့အတန်နေဟာနေ့စဉ်မပြတ်ကြားနေရသလိုမကြာခဏလေကြောင်းကတိုက်ခိုက်မှုတွေနဲ့မော်တော်ကားကိုဒုံးကျည်နဲ့ထိမှန်တဲ့အတန်ကိုလည်းလူတွေကအရေးတည်ယူထကြည့်တာမျိုးမရှိတော့ပါဘူးစစ်ဖြစ်နေတဲ့ဒေသတွေရဲ့အပြင်ဘက်မှာတည်ရှိနေတဲ့လူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းတွေကိုပြောင်းရွှေ့လို့စိတ်မရှိကြတဲ့အရသားတို့ကတော့မြို့ရဲ့အတွင်းပိုင်းကိုမကြာသေးခင်ရက်တွေကပြောင်းရွှေ့လာခဲ့ကြပါတယ်သူနေတဲ့နေရာနဲ့မီတာနေရာလောက်သာဝေးတဲ့နေရာမှာအသေးခံကားဘုံတိုက်ခိုက်မှုကိုမျက်မြင်ကြုံတွေ့ခဲ့ရတဲ့ Noah Zanun ဟာစစ်ပွဲတွေကြောင့်တခြားနေရာကိုထွက်ပြေးသွားကြသူတွေရဲ့အိမ်တိအိမ်မှာသူ့မိသားနဲ့သူ့မိသားစုနဲ့အတူဝင်ရောက်နေထိုင်နေပါတယ်။မလမကမှာရှိတဲ့ကွင်းပြင်အတွင်းမှာတော့ IS စစ်သွေးကြွအလောင်းနှစ်ခုဟာသူတို့တည်ဆုံသွားတဲ့နေရာမှာပဲပုတ်တိုးနေတာကိုတွေ့ရပါတယ်။မိုဆူးဒေသအတွင်းကခရိုင်၃ခုကိုပြန်လည်သိမ်းပိတ်လိုက်နိုင်ပေမဲ့လည်း IS အဖွဲ့ကလူသားတွေကိုခန့်စစ်အဖြစ်အသုံးပြုနေတဲ့အတွက်ပြန်မျိုးကိုပြန်လဲသိမ့်ပတ်ရေးကိစ္စတွေမှာနောက်နေ့ကြန့်ကြာနေရတယ်လို့ရာရှိတွေကပြောပါတယ်